2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကိုစလဲလောင်းတွေရဲ့ပထမဆုံးအကြိမ်စကားဆက်ထိုးပွဲကိုဒေသစံတော်ချင်းအင်္ဂါနေ့ညကလုပ်ခဲ့ပါတယ်။ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့နှစ်ဦးအများဆုံးလွှမ်းမိုးခဲ့တာပါ။အခုစကားဆက်ထိုးပွဲမှာသူတို့နှစ်ဦးအပြင်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတီယိုမော်လီ၊အထက်လွှတ်တော်မှဟောင်းဂျင်ဝက်၊ရိုးဒ်အိုင်လန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလင်ကွန်ရှက်ဖီးတို့လည်းပါဝင်ပါတယ်။ဒါပေမဲ့ကလင်တန်နဲ့ဆန်ဒါစ်တို့နှစ်ဦးကလက်ရှိမှာထိတ်ကပြေးနေပြီးကျန်တဲ့ကိုယ်စားလှယ်လောင်းသုံးဦးအပေါ်ထောက်ခံမှုကအခုချိန်ထိတော့တိတ်ကိုနယ်လွန်ပါသေးတယ်။အင်္ဂါနေ့ညကလက်စ်ဗေးဂတ်စ်မြို့ကက်စီနိုလောင်းစားရုံတစ်ခုအတွင်းမှာလုပ်တဲ့နှစ်နာရီကြာစကားဆက်ထိုးပွဲမှာတနပ်ပိုင်ဆိုင်ခွင့်ထိန်းချုပ်ရေးကိစ္စ၊စီးပွားရေးမူဝါဒဆိုင်ရာနဲ့အမေရိကန်စစ်ဖက်ရဲ့ပြည်ပအခမ်းအနားတွေနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြအခြေတင်ရင်းခုန်ကြပါတယ်။ဇူလိုင်လအစောပိုင်းမှာတော့ကလင်တန်ရဲ့အီးမေးလ်အချုပ်တော်ပုံနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြမျှော်လင့်မှထားပဲတင်ကြီးတညွန်တဲ့ရပ်တည်ခဲ့ကြတာကိုတွေ့ရပါတယ်။နိုင်ငံခြားရေးမူဝါဒဆိုင်ရာဘက်မှာတော့ဆီးရီးယားမှာအမေရိကန်နဲ့ရုရှားတို့ရဲ့စီးရီးခံကဏ္ဍနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအထူးအာရုံစိုက်ပြောဆိုဆွေးနွေးကြပါတယ်။